ဂါဇာနဲ့လေဗနွန်မှာအပြစ်ခတ်ရဲဖို့ဆီးရီးယားနိုင်ငံကိုရောက်နေတဲ့အီရန်နိုင်ငံသားရေးဝန်ကြီးကစနေနေ့မှာထပ်လောင်းတောင်းဆိုလိုက်ပါတယ်။အီရန်နိုင်ငံသားရေးဝန်ကြီးအဘတ်အရက်ချီကဆီးရီးယားကမဟာမိတ်တွေနဲ့ဆွေးနွေးရမှာမျက်မှောက်မှာအရေးကြီးဆုံးဖြစ်နေတဲ့အပြစ်ခတ်ရဲအကြောင်းထည့်သွင်းဆွေးနွေးခဲ့တယ်လို့ဒမတ်စကတ်မြို့တော်မှာသတင်းတောက်တွေကိုပြောပါတယ်။ဒီကိစ္စနဲ့ပတ်သက်လို့အစပြုံးမှုတွေရှိတယ်၊ညှိနှိုင်းမှုတွေအောင်မြင်မှုမျှော်လင့်တယ်လို့သူကပြောပါတယ်။ဒမတ်စကတ်ခီးစင်ရဲ့ရွေးချက်ကဒေတာရင်းဖြစ်ပျက်နေတာရင်းနဲ့ပတ်သက်ပြီးဆွေးနွေးမှုတွေဆက်လက်ပြုလုပ်ဖို့ဖြစ်တယ်လို့လည်းအရက်ချီကပြောပါတယ်။သူဟာဒီခီးစင်မတိုင်ခင်လေဗနွန်နိုင်ငံဘေးရွတ်မြို့တော်ကိုလည်းတောက်ကြနေကတွားရောက်ခဲ့ပါတယ်။ဂါဇာကမ်းမြောင်မှာအစ္စရေးကအပြစ်ခတ်ရဲစဲခဲ့ရင်လေဗနွန်မှာလည်းဟက်စ်ဘိုလာကအပြစ်ရဖို့လက်ခံနိုင်မယ်ဆိုတဲ့သဘောထားကိုအရက်ချီကထောက်ခံကြောင်းဘေးရွတ်မှာပြောခဲ့ပါတယ်။လေဗနွန်နဲ့ဆီးရီးယားကြားအဓိကဆက်သွယ်ထားတဲ့အဝေးပြေးလက်မှတ်ရေးကိုအစ္စရေးကတောက်ကြနေကလေကြောင်းကတိုက်ခိုက်ပြီးနောက်မှာအီရန်နိုင်ငံသားရေးဝန်ကြီးအရက်ချီကဒမတ်စကတ်ကိုလေကြောင်းကနေဆက်ရောက်ခဲ့တာလည်းဖြစ်ပါတယ်များ။